iPad တွေပေါ်လာပြီးတဲ့အခါဆိုရင်ပထမဆုံးဖြစ်စည်းသည့်အဖြစ်နဲ့ Apple ကုမ္ပဏီက Watch ဆိုတဲ့နာရီကိုပွဲထုတ်ပြလိုက်တာ IT လောကမှာတော်တော်လေးသုံးသပ်ဝေဖန်စရာဖြစ်နေပြီကိုစောဝင်းလှရေ
အဘက်ကလင်းနေတွင်ပထမဆုံးထုတ်တဲ့ကွန်ပျူတာအစ်စ်ဆိုတော့သူတို့ထုတ်မပြခင်ကတည်းကမျိုးစုံခံမှန်းသုံးသပ်နေကြတာမဟုတ်လားတကယ်ပွဲထုတ်ပြလိုက်တော့သဘောကျတဲ့သူတွေရှိသလိုနောက်ထပ် Smart Watch နာရီလိုလို့လားဆိုပြီးတော့အင်တင်တင်ဖြစ်နေကြတဲ့သူတွေလည်းရှိနေတယ်လေ
iPod တွေ iPhone တွေနဲ့ Apple ကုမ္ပဏီကိုတစ်ကမ္ဘာလုံးစိတ်ဝင်စားခံရတဲ့ကုမ္ပဏီဖြစ်အောင်လှုပ်ပေးခဲ့တဲ့အရင်အမှုဆောင်အရာရှိချုပ်ဟောင်း Steve Jobs ကွယ်လွန်သွားပြီးတော့ဒီအကြီးအကဲသစ် Tim Cook ကထထူးခြားခြားတီထွင်နိုင်မှာမလားဆိုပြီးစောင့်ကြည့်နေကြတာကြောင့်လဲ Apple Watch ကိုအသေးစိတ်ခွဲခြမ်းသုံးသပ်နေကြတာလည်းပါတယ်ရှင
် Wall Street Journal ရဲ့ဆောင်းပါးထဲမှာတော့ရှိနေပြီးသား Smart Watch နာရီစည်းကွက်ထဲကို Apple ဝင်လာတာပဲလို့ရေးတယ်ဗျSamsung, Google အပြင်တခြား smart watch ထုတ်တဲ့ကုမ္ပဏီတွေကအရင်တည်းကရှိနေတာပဲဆိုတာကိုစောင်းမားထဲမှာထောက်ပြထားတယ်လေ။ဒါပေမဲ့အရှင်ရကာဇနီးပညာတွေပိုပြီးအရှင်ကောင်းတော့အောင် Apple ကုမ္ပဏီကအရင်ကလုပ်ခဲ့တဲ့တာရကတွေရှိခဲ့တော့အခုလဲ smart watch ဈေးကွက်မှာအကျိုးအမြတ်ပေါ်ရအောင်လုပ်နိုင်မယ်လို့ဈေးကွက်ကိုလှစ်လာစစ်တမ်းပြုနေတဲ့ကျွမ်းကျင်သူတယောက်ပြောတာကိုကိုးကားထားတယ်လေ။
Fox Magazine ရဲ့ online ဆောင်းပါးကတော့ smartwatch ဈေးကွက်ထဲကို Apple ကဝင်လာတဲ့အတွက် smartwatch နိုင်ရီအပေါ်လူတွေရဲ့အမြင်ပြောင်းသွားနိုင်တယ်လို့သုံးသပ်ရေးထားပါတယ်။ဒေါ်လာတန်း100ဈေးကွက်ထဲမှာ50ရာခိုင်နှုန်းနေရာယူမလားဒေါ်လာတန်း1000ဈေးကွက်ထဲမှာ30ရာခိုင်နှုန်းနေရာယူမလားလို့ဆိုပြီးတော့ဒီဆောင်းပါးရှင် UN Spencer ကဆောင်းပါးကိုစထားပါတယ်။ပထမမေးခွန်းအရဆိုရင်တော့ကိုကဒေါ်လာတန်း50ပဲရမယ်။ဒုတိယမေးခွန်းအရဆိုရင်ကိုကဒေါ်လာတန်း100ရမယ်မလား။အဲ့လိုမျိုးတွက်ပြပြီးတော့ Apple Watch နိုင်နဲ့ Smart နိုင်ဈေးကွက်ထဲကို Apple ကုမ္ပဏီဝင်လာတာဈေးကွက်ထဲမှာရှိနေပြီးသားတခြားကုမ္ပဏီတွေကဘာကြောင့်ကြိုးဆိုနေကြရဲဆိုတာကိုဥပမာပေးရေးထားပါတယ
်ဈေးကွက်ဗျူဟာစစ်တမ်းတစ်ခုအရာဆိုရင်တော့လက်ရှိ Smart Watch ဈေးကွက်မှာ Samsung ကသူ့ရဲ့ Gear Smart နိုင်နဲ့80ရာခိုင်နှုန်းနေရာယူထားတယ်လေ Sony နဲ့ Apple ကုမ္ပဏီတွေက70ရာခိုင်နှုန်းစီဈေးကွက်ထဲမှာရှိနေကြတယ်တဲ့ရှင်းနေ Apple Watch နိုင်စရောင်းပြီဆိုရင်ဈေးကွက်ထဲမှာ Apple ရဲ့အယောင်ကမြန်မြန်ကိုထစ်ကိုရောက်သွားမယ်လို့ဆိုထားတာပဲဗျ
Apple Watch နိုင်ကတလုံးဒေါ်လာ350ကနေစမှာဆိုတော့တခြား Smart နိုင်တွေထက်ဆိုင်ရင်ရေပူရ2ဆ3ဆလောက်ဈေးပိုကြီးနေတာကိုလည်းတချို့ဆောင်းပါးတွေကရေးကြပါတယ်သူက Apple Watch Apple Watch Sport Apple Watch Edition ဆိုပြီးတော့သုံးမျိုးထုတ်တယ်မလားဒီဇိုင်းပုံကတော့တခြား smart watch နိုင်တွေထက်ပိုလှတယ်ပိုလဲဆွဲဆောင်မှုရှိတယ်လို့ပြောနိုင်ပါတယ်လုံနိုင်တဲ့ function တွေကလည်း Apple ကပိုပြီးတော့ထူးခြားမယ်တာမယ်ပဲထားပါတော့ဒါပေမဲ့အရင် smart watch နိုင်တွေသုံးပြီးတဲ့သူတွေကတော့ smartphone တွေနဲ့လည်းအဲ့ဒါတွေအားလုံးကိုလုံနေနိုင်တာပဲနောက်ထပ် smart watch နိုင်တွေထပ်မလိုပါဘူးလို့ဆိုကြတယ်နောက် Apple watch နိုင်ကသူ့ရဲ့ function တွေအားလုံးအပြည့်အဝသုံးနိုင်ဖို့က iPhone ရှိကိုရှိနေဖို့လိုတယ်လေ
အဲ့ဒါတော့ဟုတ်ပါတယ်ဒါပေမဲ့ဆောင်းပါးရှင်တချို့ကတော့လေဒေါ်လာ350ပေးရမယ် Apple Watch နိုင်ကိုပစ္စည်းတစ်ခုလို့သဘောမထားပါနဲ့တဲ့နေမှုထိုင်မှု Digital Lifestyle ကိုငွေနဲ့လဲလိုက်တယ်လို့သဘောထားပါဆိုပြီးချီးကျူးနေကြတယ်ဗျ Apple ကုမ္ပဏီအတွက်ဝင်ငွေအများဆုံးရှာပေးနိုင်မယ်ပစ္စည်းဖြစ်နိုင်တယ်လို့ရေးထားတာရှိသလိုလက်ကောက်ဝတ်ပေါ်က Apple ရဲ့အနာဂတ်လို့ Online ဆောင်းပါးတစ်ခုကလည်းခေါင်းစဉ်တက်ထားသေးတယ်လေ
နောက်ထပ်စိတ်ဝင်စားဖို့ကောင်းတဲ့အချက်တစ်ခုကလည်းဒီတော်တော်များများကြိုတင်ပြီးတော့ခံမှန်းခဲ့ကြသလိုနာမည်ကို iWatch လို့မပေးတဲ့ကိစ္စပဲ Apple ကုမ္ပဏီကအရင်ကဆိုလို့ရှိရင်ဒီထုတ်သမျှပစ္စည်းတိုင်းရဲ့နာမည်မှာ i ပါတယ်မလား Steve Jobs လက်ထက်1998ခုနှစ်ထဲက iMac, iPod, iPhone, iPad ဆိုပြီးတော့နာမည်တွေပေးလာပြီးမှအခုကျတော့ i ကိုဖြုတ်လိုက်ပြီးတော့ Apple Watch လို့နာမည်ပြောင်းပေးတာရှင့
်အခုအကြီးကဲ Tim Cook ကသူ့လက်ထက်ပထမဆုံးပွဲထုတ်တဲ့ပစ္စည်းတွေမှုနာမည်ကိုလည်းခွဲထွက်ပြီးအစ်စ်ပြောင်းပစ်လိုက်တာလို့တချို့ကမြင်ကြတယ်ဗျ။ဒါပေမဲ့ New York Times ရဲ့ online ဆောင်းပါးမှာတော့ကမ္ဘာပေါ်ကအကြီးဆုံးနာယီကုမ္ပဏီတစ်ခုဖြစ်တဲ့ Swatch နာယီကုမ္ပဏီကြောင့်ဖြစ်နိုင်မယ်လို့ရေးထားတယ်။ Swatch ကုမ္ပဏီက iSwatch ဆိုပြီးတော့ထုတ်ထားတဲ့နာယီရှိတယ်လေ။တကယ်လို့ Apple က iWatch ဆိုပြီးနာယီထုတ်လိုက်ရင်သူ့နာယီတွေနဲ့လူတွေထင်အောင်ထင်မှားဖြစ်ကြလိမ့်မယ်ဆိုပြီးတော့ Swatch ကုမ္ပဏီအကြီးအကဲကနိုင်ငံအတော်များများကအာဏာပိုင်တွေကိုမေးလာထဲမှာစပြီးတော့အကြောင်းကြားခဲ့တယ်လို့ New York Times မှာရေးထားတယ်ဗျ။
ဒါနဲ့96လတုန်းကဒီ Apple ကုမ္ပဏီပွဲထုတ်မိတ်ဆက်ခဲ့တဲ့ iPhone သစ်တွေရဲ့ဒီဇိုင်းပုံစံတွေကိုလည်းအကောင့်ဘက်ကနေရေးနေကြတာမနည်းဘူးနော်။အဓိကကတော့အရင်ထွက်ထားတဲ့ iPhone တွေထက်ပိုပြီးတော့ကြီးသွားတယ်၊ပါသွားတယ်၊ပိုပြီးတော့လည်းမိုက်သွားတယ်လို့ချီးကျူးနေကြတာပါ။အ
ဲ့ဒါကလည်းအသုံးပြုသူတွေရဲ့လိုအပ်ချက်ကိုလက်ရတာပဲလေ။လူငယ်ပိုင်းတွေက iPhone ကို fashion ပစ္စည်းတစ်ခုလို့သုံးမြင်ကြပေမဲ့အသက်ကြီးတဲ့သူတွေကြတော့လည်းသူ့ရဲ့ screen တွေကတိတ်မကြီးတော့အဆင်မပြေဘူးဆိုပြီးဖြစ်ကြတယ်မဟုတ်လား။နောက်လက်ကင်ဖုန်းဈေးကွက်မှာထိပ်ပန်းရောက်နေတဲ့ Samsung ကုမ္ပဏီကထုတ်တဲ့ဖုန်းတွေဆို iPhone တွေလည်းပိုကြီးတယ်လေ။ဒါကြောင့် Apple ကလည်းဖုန်းကင်သူတွေရဲ့လိုအပ်ချက်ဘယ်လိုရှိသလဲဆိုတာကိုကြည့်ပြီးတော့ပြောင်းရတာပေါ့ဗျာ
။ Apple ထုတ်ခဲ့သမျှ iPhone တွေထဲမှာအကောင်းဆုံးဖြစ်အောင်ထုတ်ထားပါတယ်လို့မိတ်ဆက်ပွဲမှာ CEO Tim Cook ကပြောခဲ့တယ်မလား iPhone 6 နဲ့ iPhone 6 Plus ဖုန်း တွေ နှစ်မျိုးလုံးကိုအရွယ်ပိုကြီးကြီးထုတ်ခဲ့တာနဲ့ပတ်သက်လို့လည်း Tim Cook ကိုတချို့ကခြေကျူးကြပါတယ်
ကွယ်လွန်သွားတဲ့ CEO Steve Jobs ကဆိုရင်ဖုန်းအကြီးကြီးတွေကိုစန့်ကျင်နေသူလေ phone screen ကြီးနေလို့ရှိရင်လက်တစ်ဖက်ထဲနဲ့ဘယ်လိုလုပ်ပြီးတော့သုံးမှလဲလို့ပြောခဲ့ဘူးတယ်မဟုတ်လား
အဲ့ဒါကြောင့်အခု Tim Cook က iPhone ကိုခက်ကြီးကြီးထုတ်လိုက်တာအမှတ်ပေးနေကြတာပေါ့ Apple ပစ္စည်းတွေကိုသူတို့ထွင်တယ်လို့ပဲဝယ်ယူသုံးစွဲသူတွေကလိုက်ရမယ်ဆိုတဲ့ Apple ရဲ့အတွေးအခေါ်ကိုပြင်လိုက်တာပဲလို့ New York Times ထဲမှာရေးထားပါတယ် iPhone 6 အသစ်တွေကိုပတ်စံအိတ်တွေလိုလဲသုံးလို့ရအောင်လို့ငွေပေးချေနိုင်တဲ့စနစ် Apple Pay ကိုအမေရိကန်မှာစပြီးတော့မိတ်ဆက်မဲ့အတွက်ကိုလည်း Apple ကုမ္ပဏီဟာတဲ့ဒီပစ္စည်းသစ်ဝန်ဆောင်မှုသစ်တွေကိုတီထွင်ဖန်တီးနိုင်စွာရှိတယ်ဆိုတာထပ်ပြီးတော့ပြလိုက်ပြန်ပြီလို့ဆိုပါတယ်ရှင်